ဒါနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့ရှမ်းစာပြည်နယ်ယဉ်ကျေးမှုအသင်းရဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ရဲ့အမြင်ကတော့ပြည်သူလူထုမှလက်ရှိဒုက္ခတဲ့ပိုဆိုးစရာအကြောင်းမရှိတော့ဘူးလို့ပြောပါတယ်
ဒါကတော့အနည်းနဲ့များတော့ပြည်သူတွေကိုတော့အထိမှာပဲဒါပေမဲ့ပြည်သူတွေရဲ့ဒုက္ခဆင်းရဲဟာခုလဲတတ်မတော်ကလည်းဖန်စီတာတွေတပ်ဖြတ်တာတွေတစ်ချိန်လုံးလုံးနေတော့ထပ်ပြီးတော့တည်ထက်တော့မဆိုးလာနိုင်တော့ပါဘူးပြည်သူတည်းရဲ့လုံးပါဝင်ပြီးတော့မှခုနပြောတဲ့ PDF ပထွက်ရောတိုင်းရင်သားလက်နက်ကန်ဖွဲ့တွေရောအကုန်လုံးစုစည်းပြီးတော့မှတပြိုင်တည်းတော်လာမယ်ဆိုလို့ရှိရင်တော့တွေ့ကြုံရမယ့်အခက်အခဲပြဿနာတနာတွေကခဏတစ်ဖြုတ်ပဲလို့ကျွန်တော်မြင်တယ်
လွန်ခဲ့တဲ့1990ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်ဟောင်းလဲဖြစ်အခုအခါအမေရိကန်ပြည်ထောင်စုမှနေထိုင်တဲ့ဒေါက်တာတင့်ဆွေကလည်းပြည်သူလူထုထိခိုက်မှုအ ਨੇ စုံနီလန်းတွေကိုလှုံ့ဆော်တင်တယ်လို့ပြောပါတယ
်ပြည်သူလူထုဘက်ကတစ်ခါရောက်တာရရှိတယ်နဲ့ဒီပြောက်တာလည်းရှိနေတယ်ဖန်ဆင်းရတာလည်းရှိနေတယ်ဒါအဲ့ဒါတွေကိုအ ਨੇ စုံထိခိုက်မှုအ ਨੇ စုံဖြောင်းဆောင်ရွက်တင်ကြတယ်လို့ကျွန်တော်အကြံပေးပါရစေ
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကြေညာချက်ဟာကုလသမဂ္ဂအထွေထွေညီလာခံကျင်းပမယ့်အချိန်ကိုက်ပြီးနိုင်ငံတကာအာဏာစိုက်မှုရအောင်လှုံ့ဆော်တာပဲလို့ပြောထားတာတွေ့ရပါတယ်။မကြာခင်ကမ္ဘာကုလသမဂ္ဂမှမြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်နေရာကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကိုကိုယ်စားပြုတဲ့သူနဲ့စစ်ကောင်စီကိုကိုယ်စားပြုတဲ့သူနှစ်ဦးတည်းကတဦးကိုရွေးချယ်ရတော့မှဖြစ်ပါတယ်။အဲ့ဒီအတွက်အခုအမျိုးသားညီညွတ်ရေးအစိုးရ NUG ကကြေညာချက်ဟာစစ်ကောင်စီအတွက်အနှုတ်လက္ခဏာလို့ဒေါက်တာတင့်ဆွေကပြောပါတယ်
။လက်ရှိစစ်ကောင်စီဟာအာဏာသိမ်းကလေးကတိုင်းပြည်ကိုတွတ်တက်အောင်မပြောနဲ့ပေါ့နော်။တည်ငြိမ်အောင်တော့မအုပ်ချုပ်နိုင်ဘူးဆိုတော့လက္ခဏာတွေတည်င်းနေအကဲအဖြစ်ဖြစ်တွေဟာတနေ့တည်းတနေ့ပိုးလာလာတယ်။ပြည်သူလူထုကရတဲ့နည်းနဲ့ဆောင်ရွက်ကြမယ်ဆိုရင်စစ်ကောင်စီဟာတိုင်းပြည်ကိုလက်နက်တွေဘလော့သုံးသုံးလူတွေပတ်တတ်ပေါ့နော်အာဏာသိမ်းအစိုးရလို့နိုင်ငံတကာကမြင်ကြပါလိမ့်မယ်ဒီတွေဒီစက်တင်ဘာဆက်မယ်ကရုဏာကနေရာမှာလေမဲပေးမဲ့နိုင်ငံတွေကအဲ့ချက်ကိုပါချက်သွင်းစဉ်းစားကြလိမ့်မယ်လို့ကျွန်တော်ယူဆတဲ့အတွက်တိုင်းပြည်မငြိမ်သက်လီလီအုတ်ချုပ်တဲ့စစ်ကောင်စီကရက်ဆက်မှုတွေပြလီလီစစ်ကောင်စီအတွက်ကတော့အနှုတ်သဘောပါလက်ရောက်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဒါအပြင်မကြာခင်ရပိုင်းကမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အေရာဝန်ယူဆုကစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွင်နဲ့အွန်လိုင်းတွေ့ဆုံဆွေးနွေးစဉ်မှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်မှုအတွက်လေးလကြာအပြစ်ခတ်ရက်စဲဖို့တောင်းဆိုခဲ့တာကိုစစ်ကောင်စီကသဘောတူခဲ့တယ်လို့ပြောပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကလည်းဒီအချက်ကိုလက်ခံခဲ့ကြပါတယ်။အခုအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကြေညာချက်ကတော့အဲ့ဒါတွေနဲ့စန့်ကျင်နေပါတယ်။ရှမ်းစာပြည်နယ်ယဉ်ကျေးမှုဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကတော့အာဆီယံအဆိုပြုချက်ဟာစစ်ကောင်စီအတွက်ပဲအကျိုးရှိနိုင်တယ်လို့ပြောပါတယ
်။အပြစ်ရဲ့လေးလာလောက်တာဟာတမတော်ကပဲသူတို့အတွက်အကျိုးအမြတ်ရမယ်လို့ထင်တယ်။အဲဒီ NUG ကဥဆောင်နေတဲ့လက်နက်ကိုက်တော်လက်ကြီးကအချိန်ရနေတဲ့တော်တော်လေးကိုဟိုအောင်မြင်နေတယ်လို့ပြောရမယ်။တမတော်ကအဲဒီလေးလာကိုအခွင့်အရေးယူပြီးတော့မှသူတို့တခြားနည်းနဲ့ပြင်ဆင်မလားဆိုတာအဲ့ဒါလေတွေးစရာအကြောင်းရှိပါတယ်။
အခုဆိုရင်ရန်ကုန်အပါအဝင်မြို့ကြီးတွေနဲ့နယ်မြို့တချို့မှာလူအများအပြားကစားရိတ်ရိတ်ခါတွေဝယ်ယူစုဆောင်းတာတွေလည်းလှုပ်ဆောင်နေကြပါတယ်။အရင်ကတိုင်းရင်းသားဒေသနယ်စပ်တွေမှာတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့တပ်မတော်တို့ရဲ့စစ်ပွဲတွေကြောင့်တိုင်းရင်းသားအများအပြားဟာစစ်ရှောင်ဒုက္ခသည်တွေအနေနဲ့အိမ်နီးချင်းနိုင်ငံတွေမှာကိုလုံနေရတယ်လို့တချို့ကလည်းပြည်တွင်းစစ်ရှောင်စခန်းတွေမှာနေနေကြရပါတယ်။စစ်အာဏာသိမ်းပြီးနောက်ပိုင်းမှာတော့မြေပြန့်ဒေသတွေမှာပါဒေသအလိုက်ဖွဲ့စည်းထားတဲ့ပြည်သူ့ကာကွယ်တပ်ဖွဲ့ PDF တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေအကြမ်းတိုက်ပွဲတွေဖြစ်ပွားလာတဲ့အတွက်ကြောင့်ကြေးရွာတော်များများကလူတွေဟာစစ်ရှောင်ဒုက္ခသည်တွေအနေနဲ့ပြေးလွှာနေကြရပါတယ်ခင်ဗျာ။